Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနိုင်ဝဲမှာလိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်မှာအထူးစုံစမ်းရေးမှုရောဘတ်မော်လာစုံစမ်းမှုတွေလုပ်ခဲ့တာမှန်ကန်မှုရှိရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီဆီးရီးယားကရေနံတွင်းတွေကိုအမေရိကန်ကစီးရီးယားအကာအကွယ်ပေးဖို့ပြင်ဆင်နေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတရဲ့နိုင်ငံခြားရေးရာမူဝါဒတွေဟာအငင်းပွားစရာဖြစ်နေတယ်ဆိုတာဘာကြောင့်လဲဆိုတော့နိုင်ငံတကာရေးရာအပြင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အဓိကလိုအပ်ချက်တွေကဘာတွေပါလဲ
ကျွန်တော်တို့သွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မအောင်ပေါ့နော်နှစ်ပိုင်းရှိတယ်စီစပိုင်းရာပိုင်းနဲ့နိုင်ငံဆွေးနွေးမှုပါဒီပိုင်းတွေမှာဘယ်လိုမျိုးကျွန်တော်တို့
သမ္မတရုံပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ဘူးသီးတော်မောင်ဒေါ်လာမှာအချုပ်သားတွေကိုလုံခြုံရေးယူတဲ့ရင်တန်းအတိုက်ခံရလို့ရဲတပ်သား2ဦးသေဆုံးသွားပါတယ်။တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရတို့အပြစ်ရက်စဲရေးဆွေးနွေးကြမယ့်အချိန်ကိုနိုဝင်ဘာလတည်းပြောင်းရွှေ့ရထားလိုက်တယ်လို့သမ္မတရုံပြောခွင့်ရကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရန့်စီယုံရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေတာကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းနေတာပါ။အခုစုံစမ်းမှုတွေကိုကွန်နက်တစ်ကတ်ပြည်နယ်အစိုးရရှေ့နေဂျွန်ဒန်နမ်ကဦးဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှိနေရအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေခုံတမာဒီအဖွဲ့ဖွဲ့စည်းစစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာဒီနှစ်စမ်းပိုင်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီးရုပ်ရဲ့တာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေးခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုနောက်ဆက်ပေးတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့တော့အဖြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ရောဘတ်မော်လာရဲ့စုံစမ်းမှုဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင်အိုဘားမားအစိုးရနဲ့ထောင်လိုင်းရေးတာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆွဆွဲကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံမှာရှိတဲ့ရေနံတွင်းတွေကို IS အစွန်းရောက်တွေနဲ့တခြားရန်ပတ်အဖွဲ့အစည်းတွေရဲ့အန္တရာယ်ကနေကာကွယ်နိုင်ဖို့ပြောလိုက်တာကိုအမေရိကန်စစ်ဘက်တာဝန်ရှိသူတွေကထောက်ခံလိုက်ပြီးတော့နောက်ထပ်စစ်လက်နက်ပစ္စည်းတွေပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့ပြင်ဆင်နေပါတယ်။စီးရီးယားနိုင်ငံအတွင်းမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနေအထားကိုထပ်ပြီးအားဖြည့်နိုင်ဖို့အတွက်အမေရိကန်အနေနဲ့လှုပ်ဆောင်ခဲ့သလိုစီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလည်းစီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းဒီတဲမှာဒေတာတွင်းကိုဒီဆစ်လက်နက်ပစ္စည်းတွေနောက်ထပ်ပြီးတော့ပို့သွားဖို့လဲပါဝင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့ကခြေဆောင်ရင်းတွေနောက်ပိုင်းကပြောကြပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ ISIS စစ်သွေးကြွရင်တိုက်တဲ့နေရာမှာအရေးပါတဲ့အောင်မြင်မှုတွေတဲကတခုကတော့စီးရီးယားနိုင်ငံအရှေ့ပိုင်းကရေနံတွင်းတွေကိုထိန်းချုပ်နိုင်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်။ ISIS တွေပြန်ပြီးတော့ခေါင်းမထောင်လာစေဖို့အတွက်ဒီ ISIS တွေရေနံတွင်းကနေဝင်ငွေတွေမရအောင်လုပ်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အသေးစိတ်ချက်လက်တွေကိုပြောဆိုဖို့ညှင်းဆန်းခဲ့ပေမဲ့လည်းပန်ဒဂွန်စစ်ထောင်ချနာချုပ်အနေနဲ့တံချက်ကာကားတွေနဲ့အပေါ်စားချီကာရင်တွေကိုအသုံးပြုသွားဖို့စဉ်းစားနေတယ်လို့ CNN နဲ့ Newsweek သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ
။ Iraq နိုင်ငံ Baghdad မြို့တော်မှာဒီကနေ့တောက်ချာနေထပ်ဖြစ်တဲ့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြသူ2ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေလုံခြုံရေးတင်းကျပ်ထားတဲ့ Green Zone တွေကိုမဝင်နိုင်အောင်လို့လုံခြုံရေးတွေကကြီးအစ်စ်တွေကိုမိုးပေါ်ထောင်ပြစ်မျက်ရည်ရိုပုံးတွေနဲ့ပစ်ပြီးတော့လူစုခွဲခဲ့ပါတယ်။အသက်ရှူချက်သူ30ထက်မနည်းအပါအဝင်ထိခိုက်ဒဏ်ရာရသူအများအပြားဆေးရုံတင်ခဲ့ရပါတယ်။အစိုးရတာဝန်ရှိသူတွေကြားအကြမ်းလိုက်စားမှုအလုအကိုင်ရှားပါမှုနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတောင်းဆိုပြီးတော့အောက်တိုဘာလဇန်ပိုင်းကတည်းကဆန္ဒပြမှုတွေစတင်ခဲ့တာပါဒီကနေ့ဆန္ဒပြကြသူတွေကအစိုးရရုံးတွေတန်ရုံးတွေရှိရာ Green Zone နားကတရားတစ်ခုကိုဖျက်ချော်ချီတက်လာကြတဲ့အတွက်လုံခြုံရေးတွေကမျက်ရည်ရိုပုံးတွေနဲ့လူစုခွဲခဲ့ပါတယ် လောလောဆယ်တည်ရတဲ့အချက်အလက်တွေအရတေဆုံးသူ2ယောက်ရဲ့ဦးခေါင်းပိုင်းကိုမျက်ရည်ယိုပုံထိမှန်ခဲ့တယ်လို့အီရတ်လူခွင့်ရေးကော်မရှင်အဖွဲ့ဝင်တစ်ယောက်ကပြောပါတယ်။ဒဏ်ရာရသူကလည်းတရားနီးပါးရှိတယ်လို့ပြောပါတယ်။တောက်ချာနေဝိပုပွဲအတွင်းမှာတော့အီရတ်ကရှီယာဘာသာရေးခေါင်းဆောင်တွေကြားမှာအဆင့်အမြင့်ဆုံးခေါင်းဆောင်ကြီး Grand Ayatollah Ali El-Sistani ကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်ကင်တွယ်တာရှောင်ရှားဖို့နဲ့ဆန္ဒပြသူတွေအနေနဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်တာအများပြည်သူပိုင်းအဆောက်အဦတွေဖျက်ဆီးတာမျိုးမလုပ်ဖို့ပန်ကြားခဲ့ပါတယ်
။ကိုလွန်သောဖြစ်တဲ့ American Outlook တော်မှာ Elijah Cumming ရဲ့သဘာနာအခမ်းအနားကိုတော့ကျွန်တော်တို့အတန်လွင့်နေချိန်မှာပဲကျစ်ပါပြုလုပ်နေဖြစ်ပါတယ်။ဘော်ဒီမိုမျိုးကဘက်ပတစ်ဖျားချောင်းတစ်ခုမှာကျင်းပတဲ့ဒီဇာဗနာအခမ်းအနားကိုဘရိကန်သမရာဟောင်းအိုဘားမားနဲ့ဘီလ်ကလင်တန်တို့လည်းတက်ရောက်ပြီးတော့အမတ်တရစကားတွေပြောသွားဖို့အစီအစဉ်ရှိပါတယ်ဒါပြင်ဒီအခမ်းအနားကိုတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီပါဝင်ဒီသူနဲ့လှုပ်ဖို့ကင်ပတ်ဒီလွတ်တော်အမတ်တွေလည်းတက်ရောက်ကြပါတယ်သမိုင်းဖြစ်ရတီကိုလေးစားပြီးတော့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်ကူညီဖော်ဆောင်ခဲ့တဲ့လွတ်တော်မတ်အလိုင်ယာဟာအမေရိကန်ကလေးငယ်တွေနဲ့တို့အားလုံးရဲ့ဒီရှေးဆောင်လမ်းပြဒူဝန်ကျဲဖြစ်တယ်လို့မစ်ဘလိုစီကတော့ထင်စားပြောဆိုခဲ့ပါတယ်ရီပပလီကန်အမတ်မတ်မီဒိုကလည်းဒီမစ္စတာကမင်းဟာယူသားဖြောင်းမှတ်သူစိတ်နှလုံးကောင်းသူဖြစ်ပြီးသူ့ကိုအောက်မေ့သတိရနေကြမှာပါလို့ဒီမနေ့ကဒီကွန်ဂရက်လွှတ်တော်မှာပြောဆိုခဲ့ပါတယ်တည်သားလေသမားတဦးရဲ့တားဖြစ်သူမစ္စတာကမင်းဟာဒီလွှတ်တော်ခမ်းမကြီးမှာထားပြီးဂုဏ်ပြုခံရတဲ့ပထမဆုံးအမေရိကန်နယ်ပါအမေရိကန်လွှတ်တော်အမတ်တဦးလည်းဖြစ်ပါတယ်လွှတ်တော်ခမ်းမဟာသမရစစ်ဖက်ခေါင်းဆောင်တွေနဲ့တခြားထူးခြားလာတဲ့အမေရိကန်တရားစင်လောက်ရဲ့ကျွင်းကျန်တဲ့ရုပ်အလောင်းတွေကိုသာထားပြီးတော့ဂုဏ်ပြုခြင်းခံရတာဖြစ်ပါတယ်မေရီလန်းပြည်နယ်အောက်လွှတ်တော်အမတ်မစ္စတာကမင်းဟာအရင်ကတည်းကခံစားလာတဲ့ဒီကျန်းမာရေးပြဿနာနဲ့အသက်68နှစ်အရွယ်မှာပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရမှာနိုင်နိုင်မီတာ190 kHz 1500လေးပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိုက်ပန့်ပြောကြားတဲ့အရေးကြီးတဲ့မိန့်ခွန်းတစ်ခုမှာတရုတ်ရဲ့လူ့အခွင့်အရေးမူဝါဒတွေစီးပွားရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ဩဇာလွှမ်းမိုးနိုင်အောင်လုပ်နေတာတွေအပေါ်စိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်က Nike ကီကုမ္ပဏီနဲ့ NBA ဘတ်စကတ်ဘောအဖွဲ့အစည်းတွေအပါအဝင်အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဟာကြီးမားတဲ့တရုတ်ဈေးကွက်ရဲ့ငွေမျက်နှာကိုကြည့်ပြီးလူ့အခွင့်အရေးဖိနှိပ်မှုတွေဆန်ဆာဖြတ်တောက်မှုတွေကိုနှုတ်ပိတ်နေကြတယ်လို့ဒုသမ္မတ Bench ကပြောကြပါတယ် Houston Rockets ဘတ်စကတ်ဘောအသင်းရဲ့အထွေထွေမန်နေဂျာကဒီဟောင်ကောင်ဆန္ဒပြမှုတွေကိုထောက်ခံတဲ့အကြောင်း Twitter ပေါ်မှာရေးသားခဲ့တာကြောင့်တရုတ်အစိုးရကစိတ်ဆိုးခဲ့ပြီးတဲ့နောက်မှာတရုတ်က Nike အားကစားပစ္စည်းနဲ့အဝတ်ထည်အယောင်ဆိုင်တွေမှာ Houston Rockets အသင်းရဲ့ပစ္စည်းတွေကိုဖယ်ရှားခဲ့တာကိုသူကဥပမာပေးပြောခဲ့ပါတယ်။ Rockets အသင်းအထွေထွေမန်နေဂျာ Daryl Morey အပေါ်တရုတ်အစိုးရအဖြစ်တင်တာကို NBA အဖွဲ့အစည်းကသူ့ဘက်ကမရက်တီပဲအာဏာရှင်တရုတ်အစိုးရလုံးဝပိုင်ဆိုင်ထိန်းချုပ်မှုခံထားရတယ်လို့ပြုမူခဲ့တယ်လို့ American Two နိုင်ငံခြားရေး American Two သမ္မတကပြောကြားခဲ့ပါတယ်။
ဗြိတိန်နိုင်ငံလန်ဒန်မြို့နီးကရပ်ထားတဲ့ကားတစ်စင်းပေါ်မှာတေဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးနောက်ထပ်လူ2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်။အဲဒီလူ2ယောက်ဟာအင်္ဂလန်အနောက်မြောက်ပိုင်းဝါရင်တန်မြို့ကအသက်38နှစ်အရွယ်အမျိုးသားတဦးနဲ့အမျိုးသမီးတဦးဖြစ်ပြီးတော့သူတို့ကိုလူသတ်မှုပါဝင်လူကုန်ကူးမှုမှာပူပေါင်းကြံစည်သူတွေအဖြစ်တန်ကြားရှိတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးစောပိုင်းကဖမ်းဆီးထားတဲ့ဒီအသက်25နှစ်အရွယ်ထရက်ကာမောင်းတဲ့သူကိုလည်းလူသတ်မှုနဲ့တန်ကြားရှိတယ်ဆိုပြီးတော့ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်။ရဲတပ်ဖွဲ့ကတည်ဆုံသွားတဲ့သူတွေကိုစတင်စစ်ဆေးဖော်ထုတ်နေခြင်းမှာပဲအခုလိုမျိုးဖမ်းဆီးတာတွေလုပ်ခဲ့တာပါ။အောက်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS Grey မြို့ကဒီ Walter Clay စံမှုဇုံတို့ခုမှရထားတဲ့ကုန်တင်ကားတွေကနေအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်တဲ့လူသေးအလောင်း39လောင်းကိုတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ Britain အာဏာပိုင်တွေကပြောပါတယ်။ဒီလူတွေဟာတရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအခုချိန်ထိအတည်မပြုနိုင်သေးကြောင်းနဲ့တရုတ်နိုင်ငံအနေနဲ့ဗြိတိန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝါချူရင်းကဒီနေ့ပြောပါတယ်ဗြိတိန်နေနဲ့တည်ဆုံသွားတဲ့သူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုအမြန်ဆုံးဖော်ထုတ်ပြီးတော့ဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူပေးဖို့တရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 Max လေယာဉ်2018အောက်တိုဘာလတုန်းကပြတ်ကျခဲ့တာဟာလေယာဉ်မြန်မာတက်ဆင်တဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရော့မှုကြောင့်မှဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ Boeing 737 Max လေယာဉ်မြန်တွေမှာတက်ဆင်ထားတဲ့လေယာဉ်ပြန်သန်းနေရင်ဆက်ရမသွားအောင်ကာကွယ်ပေးတဲ့ MCAS စနစ်ကြောင့်လေယာဉ်ဥပိုင်းဟာအောက်ကိုအကြိမ်ကြိမ်ထိုးဆင်းပြီးလေယာဉ်မှုတွေထိန်းလို့မရအောင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။လေယာဉ်တွေထိန်းချုပ်လို့မရတဲ့အခြေအနေမျိုးကို MCAS စနစ်ဒီဇိုင်းလုပ်ထားသူတွေရောအတီးပြုတ်ထားသူတွေကပါထဲမတွက်ဘူးလို့လည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါတွေမက Lion Air လေကြောင်းလိုင်းဝန်ထမ်းတွေကြာတယောက်နဲ့တယောက်သတင်းပေးဖို့ပေါ်ရော့တဲ့အရေးပေါ်အခြေအနေကြုံလာရင်လေယာဉ်မှုတွေကိုယ်တိုင်လေယာဉ်ကိုဘယ်လိုထိန်းရမလဲဆိုတဲ့ကြွမ်းကျင်မှုပိုင်းအားနည်းတဲ့အတွက်လေယာဉ်ပြတ်ကျခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့စုံစမ်းမှုအစီရင်ခံစာထဲမှာထောက်ပြထားပါတယ်။လူပေါင်း189ယောက်သေဆုံးခဲ့ရတဲ့ Lion Air လေယာဉ်ခီးစဉ်မတိုင်ခင်အရင်ခီးစဉ်တွေအတွင်း Boeing 737 Max လေယာဉ်တွေမှာချုပ်ရင်းချက်တွေရှိခဲ့တာကြောင့်ဒီလေယာဉ်တွေကိုရပ်ထားခဲ့တဲ့လို့လည်းအဲ့အစီရင်ခံစာပြုစုသူတွေကပြောပါတယ်ရှင်။
မဂန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းတွေမှာတော်မီလောင်ကျွမ်းမှုကြောင့်လူ9000ထက်မနည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုမကူးဆောင်လုပ်တဲ့အနေနဲ့ Pacific ဓာတ်ငွေနဲ့လက်စစ်ဓာတ်အားပေးကုမ္ပဏီတွေကသူတို့ရဲ့လက်စစ်ဓာတ်အားနဲ့ဓာတ်ငွေပေးနေတာတွေကိုလည်းရပ်တန့်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ခန့်လုံးပဲမိကိုငြိမ့်သက်နိုင်သေးတယ်လို့အနာပိုင်းတွေကပြောပါတယ်အခုလောလောဆယ်မှာတော့ဧက16000လောက်လောင်ကျွမ်းနေပြီးတော့900ခန့်လုံးပဲငြိမ့်သက်နိုင်သေးကြောင်းပြောပါတယ်ခင်ဗျာ။
မြောက်အတ္တန်တိတ်စည်ရေးမဟာမိတ်ဖွဲ့နေတို့အဖွဲ့ရဲ့စည်ရေးအသုံးချိန်ကိုနောက်ထပ်ဒေါ်လာဘီလီယံ300ဆွဲမယ်လို့နေတို့အတွင်းရေးမှူးချုပ်ရန်စတိုဒန်ဘတ်ကနေတို့ကာကွယ်ရေးဝန်ကြီးများစည်းဝေးပွဲမှာကတိပြုခဲ့ပါတယ်ရှင်
။ကြောင်နဲ့ညာနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကိုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်။ယူကရိန်းအစိုးရကိုဖိအားပေးပြီးအပေးယူလုပ်တဲ့ကိစ္စကနေစီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတာအထိအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုသမ္မတထရမ့်ကသူ့သဘောနဲ့သူချမှတ်ခဲ့ပါတယ်။စီးရီးယားကတပ်ဖွဲ့တွေပြန်ရုပ်သိမ်းခဲ့တာကိုဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့သလိုယူကရိန်းကိစ္စမှာလည်းသမ္မတထရမ့်ဟာသူနဲ့ရွေးကောက်ပွဲပြိုင်ဘက်ဖြစ်လာနိုင်သူကိုတိုက်ခိုက်ဖို့သူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်အမေရိကန်တန်တမန်နေရဲ့လုပ်ငန်းတွေကိုမှေးမှိန်အောင်လုပ်ခဲ့တယ်ဆိုပြီးတော့ဝေဖန်နေကြပါတယ်။သမ္မတရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာဆုံးဖြတ်ချက်တွေဟာအငင်းပွားစရာတွေဖြစ်နေတဲ့အကြောင်း VOA သတင်းတောက်ဂျီဆူဆမန်အိုနီပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဝေဖန်မှုတွေဘလို့ပဲရှိရှိသမ္မတဒေါ်နယ်ထရမ့်ကတော့စီးပွားနဲ့တူရကီနယ်စပ်ကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုမပြောင်းပါဘူး။ဒီအမေရိကန်တပ်ဖွဲ့တွေကတော့ခတ်လူမျိုးစုမဟာမိတ်တပ်ဖွဲ့တွေနဲ့အတူလက်တွဲပြီးစီးပွားက IS စစ်သွေးကြွတွေကိုတိုက်ခဲ့ကြတာပါ
။ They stayed for almost 10 years.
စနစ်နီးပါးသူတို့တိုက်ခဲ့ကြတာပါ။ဒီလောက်အချိန်ကြာသွေးဆွန်းခဲ့ရပြီးတဲ့မြေမှာတခြားသူတွေတိုက်စီပေါ်ပြားဆိုပြီးသမ္မတကပြောဆိုသွားတာပါ။အခုလိုအမေရိကန်တပ်ဖွဲ့တွေပြန်ရုပ်တဲ့သမ္မတရဲ့ဆုံးဖြတ်ချက်ကိုစီးရီးယားနိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းတပ်တမန်တော်သိပုံမရပါဘူး။တပ်တွေပြန်ရုပ်သိမ်းတဲ့ကိစ္စသူ့ကိုတိုင်ပင်ခဲ့တာရှိပါသလားဆိုပြီးအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဒီမိုကရက်ထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကစီးရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျိမ်းစ်ဂျက်ဖရီကိုဒီသတင်းပေးကြားနာပွဲအတွင်းမှာဖိခဲ့ပါတယ်။
I personally was not consulted.
Mr. Jeffrey ကသူ့ကိုတိုင်ပင်ခဲ့တာမရှိပါဘူးလို့ဖြေသွားတာပါ။ဒီတော့တွင်မှာပဲယူကရိန်းကိုပေးမဲ့စီးရီးကူညီတွေကိုသမ္မတကနိုင်ငံရေးရွယ်ချက်နဲ့ဆိုင်ငံခဲ့တဲ့ဆိုတော့တခြားတပ်တမန်တွေကလည်းတွတ်တော်တွင်ကြားနာစစ်ဆေးမှုတွေမှာထွက်ဆိုခဲ့ကြပါတယ်။တပ်တမန်တဦးရေးခဲ့တဲ့စာထဲမှာဆိုရင်သမ္မတဟာဒီမိုကရက်ပါတီဝင်တွေသူနဲ့နိုင်ငံရေးပြည်ထောင်ပတ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့သားဖအကြောင်းကိုစုံစမ်းစစ်ဆေးပေးဖို့အတွက်ယူကရိန်းပေါ်စီးရီးကူညီတွေဆိုင်ထားပြီးဖိအားပေးခဲ့တဲ့အကြောင်းဒီလိုလှုပ်ဆောင်တာကိုလည်းတပ်တမန်ရေးနည်းလမ်းကိုအသုံးချပြီးလုပ်ခဲ့တာလို့ရေးခဲ့တာပါ။သမ္မတရဲ့ဒီလိုရက်ကိုဒီမိုကရက်လစ်တော်အမတ်တွေကရှုံချကြပါတယ
်။ The idea that vital military assistance would be withheld for such a patently political reason
နိုင်ငံရေးရွေးချယ်တဲ့ရွေးကောက်ပွဲမှာပြန်ရွေးခံရဖို့အတွက်အရေးကြီးတဲ့စီးရီးထောက်ပံ့တွေကိုစိုင်းထားခဲ့တာဟာသမ္မတတယောက်အနေနဲ့တိုင်းပြည်လုံခြုံရေးကိုကာကွယ်ပေးရမယ်သူ့ရဲ့တာဝန်တွေကိုထင်ထင်ရှားရှားချိုးဖောက်လိုက်တာပါပဲ
။အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ပြောသွားတာပါ။ဒီယူကရိန်းကိစ္စကြောင့်ပဲသမ္မတကိုအေးအေးယူယူစုံစမ်းစစ်ဆေးမှုတွေဆက်ဖြစ်နေတယ်လို့သမ္မတရာထူးတာဝန်တွေထိခိုက်လာစေနိုင်တဲ့အထိစိုးရင်စရာဖြစ်လာစေပါတယ်။ Austin မြို့ Texas တက္ကသိုလ်က Shannon Bau O'Brien ကအခုလိုတုံ့တက်ပါတယ်။
We have agencies, we have areas of our government whose job it is to investigate those.
ဒီလိုကိစ္စတွေကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရနဲ့ဒူလုပ်ငန်းတွေလုပ်ရတဲ့ agency တွေကျမတို့မှာရှိပါတယ်။တကယ်လို့သမ္မတ Trump အနေနဲ့ Biden သားအဖယူကရိန်းမှာဘာတွေလုပ်နေလဲဆိုတာကိုစုံစမ်းစစ်ဆေးခြင်းနဲ့ဆိုရင်လည်းတန်တမာရေးနည်းနဲ့လုပ်ရမှာပါ။
အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်ဆက်ဆံအုပ်ချုပ်တဲ့နိုင်ငံတွေကလွဲရင်နိုင်ငံခြားအစိုးရတွေနဲ့ဆက်ဆံရမှာပုံမှန်တန်တမာရေးနှီးနှံကိုပဲချဉ်းကပ်ကြရတာဖြစ်တဲ့အကြောင်းအစံဘက်ဝါဒရေးရာကျွမ်းကျင်သူ Mike Newton ကလည်းပြောပါတယ်
checks and balances where agencies push back against each other and
agency တွေတခုနဲ့တခုကြားအပြန်အလှန်စောင့်ကြည့်ထိန်းချုပ်မှုတွေတကယ်အတွေ့အကြုံရှိပြီးမူဝါဒရေးရာကျွမ်းကျင်သူတွေဟာဘယ်လမ်းကြောင်းကနေဘလို့ချဉ်းကပ်မယ်ဆိုတာကိုတွက်ချက်ဆောင်ရွက်ရပါတယ်တန်တမာရေးရာလိုအပ်ရင်စီရေးရအကောင်းဆုံးကင်တွယ်နိုင်ဖို့လုံမှန်းကြပါတယ်
။ဒါရီကိုသမရကပဲသူ့ဘက်သာဆုံးဖြတ်လှုပ်ဆောင်သွားတဲ့အခါမှာတော့ကမ္ဘာတဝန်းအမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အကြောင်း Atlantic Council ကလေလာသုံးသပ်သူ Mark Simakowski ကပြောပါတယ်။
But there are doubts about the president's decisions which there are in the State Department and the Pentagon.
ငရိုက်တန်တန်နဲ့ပင်ကိုစစ်ဌာနချုပ်ရောထောက်လိုင်းအတန်းဝင်းနဲ့ Congress လွှတ်တော်တို့ကပါသမ္မတဆုံးဖြတ်ချက်တွေပေါ်တန်တရားဖြစ်လာပြီဆိုရင်တော့ American နိုင်ငံရေးမူဝါဒတွေကတကယ်ပဲစူးစီးခိုင်မာမှုရှိရလားလက်တွေ့မဟာဗျူဟာကျသေးရလားဆိုတာတွေကမေးခွန်းတွေဖြစ်လာပါတယ်
။သမ္မတဒေါ်နယ် Trump ကတော့ American ရဲ့အစဉ်အလာနိုင်ငံခြားရေးမူဝါဒတွေကနေဖောက်ထွက်ပြီးလှုပ်ဆောင်သွားမယ်လို့ကတိပေးပြီးသမ္မတအဖြစ်နဲ့အရွေးခံခဲ့ရတယ်လို့သူ့ကိုထောက်ခံသူတွေကလည်းဒီပေါ်မှာဆက်ပြီးထောက်ခံနေကြတာပါ။ဒါပေမဲ့လည်းလက်ရှိမှာသမ္မတကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေနဲ့စီးရီးယားကတပ်ဖွဲ့ပြန်ရုပ်သိမ်းတဲ့ကိစ္စအပေါ်ဝေဖန်မှုတွေကတော့သမ္မတရဲ့ဒီချင်းကက်ဆောင်ရွက်မှုတွေအပေါ်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကိုပြနေတာပဲဖြစ်ပါရဲ့ရှင်။
မခင်ဖြူထွေးပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါတော့မယ်။ရခိုင်ပြည်နယ်မှာမနေ့ကဘူးသီးထောင်အကျဉ်းထောင်ကနေမောင်တော်ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးမှုဒဏ်ရာရမှုတွေရှိခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြားပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကစွပ်စွဲနေပြီး AA ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွက်လက်နက်ကိုင်ပြစ်ပခါတွေရဲ့နောက်ဆုံးသိထားသမျှအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မောင်တော်လမ်းမှာအချုပ်ကားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသုံထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ်
။ဟုတ်တယ်မနေ့ညနေကအဲဒီအချင်းထောင်ကျုံထုတ်တာပေါ့။ဘူတီတောင်ကျင်းထောင်နေမောင်တော်ကိုရုံးထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်။အဲဒီကားမိုင်းခွဲတယ်ပြည်လက်ပစ်ခတ်တိုက်ခိုက်တယ်ပေါ့။ဒီကမှုချင်းနေရာတော့ရဲတပ်သားလေးမျိုးကြာဆုံးသွားတယ်။နောက်ပြီးတော့၄ဦးတန်ရာရတာပေါ့။အဲ့ဖွဲ့ဆိုတော့အေးဖွဲ့ပေါ့လောက်ဆောင်ချက်တွေကသူတို့လောက်ဆောင်ချက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေ့ကနေ့တန်ရရယ
်မောင်တော်မျိုးနဲ့တရားရုံးကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဘူတီတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအကျဉ်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေးတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်မသာတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဘူမူကြီးမင်းတန်းကအခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နည်းနည်းဒီနေ့အေးချမ်းရေးကိုအဓိကအထောက်အပံ့ပေးတဲ့အဖွဲ့ပဲဒီကတော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာနော်ကျန်းသက်လောက်ရကိုလုပ်တဲ့လူတွေကဒီလိုပြစ်မှတ်မျိုးကိုယူတိုက်တာပေါ့နော်
အခင်ဖြစ်ပွားရာနီးတစ်တော်ကြေးရွာသားတို့ကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ
်ဘူးတီတောင်ကမုံတော့ကောဆရာခံကိုယူတန်တော့လို့ပြောတယ်ကြီးကလူကြီးလေးလာတယ်လေအဲဒီမှာမိုက်ခွဲတာစေတမကစေတနာရရရစေတယောက်စေခါသားလားကြီးလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမရှိဘူး
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးအောက်ခြေတက်တွေအလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဗမာစစ်တပ်တွေအခြေစိမ်းထားတဲ့ဈာထေးမှာဖြစ်တာဘသူလောက်တဲ့ဥစ္စာဆိုတာတော့ဒါကျွန်တော်တို့လည်းအသေးချမသိဘူးက
ြဒီနှစ်စံပိုင်းမှာရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်း၄ခုအပါအဝင်မြောက်ဦးရဲတိုင်းရင်ရိုးသီးရုပ်ရဲကင်းစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီကနေ့မှလည်းမင်းပြမြို့နယ်ဇိုင်းနာရွာဘက်နဲ့ပလောဝမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေခံကဒီဇိုင်းနာရွာဘက်မှာတော့လည်းလက်နေကြီးတွေနဲ့တောက်ချောက်ဟိုဗမာစစ်တပ်ဘက်ကဆွမ်းပြီးတော့ပြစ်နေတာရှိတယ်ချမ်းနေရာတွေမှာ
အလဲဝဘက်မှာလည်းတိကျမှုတွေရှိတယ်လို့တော့ဟိုဒေတာတွင်တင်းတွေရတော့တည်ရဒါမဲ့တိတ်ပွေးအသေးစိတ်တွေကတော့ကျွန်တော်စီကဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူး
မနေ့ကလည်းမင်းပြမြို့နယ်ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုခကဆိုပါတယ်ဒီနေ့မနေ့မှာလည်းကြောက်တော်မြို့နယ်ဗုဒ္ဓရောကျေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ဂန်ဆောင်ကျေးရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အယသာကားတွေပါဝင်ရဲသားဘက်ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံနေရပါတယ်မနေ့ကလည်းမြောက်ဦးမြို့နယ်တိန်ညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်သောမြို့နယ်မောင်သောငူမော်သွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စင်မှာမိုင်းတလုံးသွေးရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုငင်းချဲရေးဆွေးနွေးပွဲဆွေးနွေးပွဲဘက်ကိုအလှည့်ပေးပါမယ်။တနှစ်ကျော်ရန်နာထားတဲ့တရားဝင်ငင်းချင်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ဒီကနေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးဒီအစည်းအဝေးက JICM ခေါ်တဲ့တနိုင်ငံလုံးအပြည့်အဝရေးသဘောတူညီချက်ပူတဲ့အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းရေးအစည်းအဝေးကိုမကြာခင်စတင်ဖို့ဆွေးနွေးနိုင်ခဲ့ပါတယ်။ JIMC အစည်းအဝေးဖြစ်မြောက်ခဲ့ရင်လာမယ့်နှစ်ဆန်းမှာပြည်ထောင်စုငင်းချင်ရေးညီလာခံ27ရာစုပင်လုံကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင
်။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကျိုးညှိနှိုင်းအစည်းအဝေးမှာအစိုးရဘက်ကအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချဲရေးဘူဌာန NRPC ကဒုဥက္ကဋ္ဌဦးထွန်းထွန်းဦးကခေါင်းဆောင်ပြီးတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်၉ဦးတက်ရောက်ခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေဘက်ကလည်းဗိုလ်မှူးကြီးဆိုင်ငင်ဦးဆောင်ပြီးအဖွဲ့ဝင်၉ဦးတက်ရောက်ဆွေးနွေးခဲ့တာပါ။ဒီအစည်းအဝေးမှာ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ပူးတွဲအကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပနိုင်ရေးကိုဥတီဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့ JICM အစည်းအဝေးကျင်းပနိုင်မဲ့အလားအလာကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ်
။ခုလောလောဆယ်မှာဟိုကျွန်တော် NCA ၄နှစ်ပြည့်ဖြစ်ပါတယ်အဲ28နှစ်မှာကျွန်တော်ကျင်းပမှုရှိတယ်ဒီမှာဟိုအီယူခေါင်းဆောင်တွေလည်းစုစုံညီညီတက်ရောက်မှုရှိတယ်ပေါ့နော်အဲ့ကာလမှာတစ်ဆက်တစ်ဆက်တည်းပေါ့ကျင်းပနိုင်မှုကိုကျွန်တော်ဆက်ပြီးတော့ပြည်နယ်သွားလို့ရှိမှာတကယ်အတိအကျတော့လောလောဆယ်ပြောလို့မရသေးဘူး
ငင်းချဲရေးဆိုင်ရာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆိုရင် JICM စီဝေးကအရေးအကြီးဆုံးဖြစ်ကြောင်းနဲ့ JICM စီဝေးမှာဆွေးနွေးမဲ့အချက်တွေကိုလည်းအခုလိုဆက်ပြောပါတယ်
ဒီတက်နေတဲ့ငင်းချမ်းရေးကိုပြန်စနိုင်လို့စမှတ်တာ JICM အဓိကယုံကြည်မှုပေါ့နော်ယုံကြည်မှုမှာမှကျွန်တော်တို့2010အလော်ရဲ့စိုးရိမ်ချက်တွေလည်းရှိတယ်။နောက်ဒီကျွန်တော်တို့သွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မာအောင်ပေါ့နော်နှစ်ပိုင်းရှိတယ် ceasefire ပိုင်းနဲ့နိုင်ငံရေးဆွေးနွေးမှုပိုင်းဒီပိုင်းတွေမှာဘယ်လိုမျိုးကျွန်တော်သဘောတူရတယ်ယူမလဲနောက် ceasefire ဆိုတဲ့ဘယ်လိုခိုင်မာအောင်လုပ်မလဲဆိုဒီပေါ်မှာနှုတ်နှစ်ဖက်ကတိကဖို့အဲ့ဒါနံပါတ်1ဒါကယုံကြည်မှုဒီစားနံပါတ်1ကဘယ်လိုပုံစံနဲ့သွားမလဲဆိုတဲ့ပုံစံပေါ့နံပါတ်3ကတော့ဒီပေါ်မှာအစ်စ်လိုက်အစ်စ်လိုက်ပေါ့နော်ကျွန်တော်တို့ကဟိုတစ်ခါလဲနေတော့မရနိုင်အဲ့တော့အစ်စ်လိုက်အစ်စ်လိုက်ဘယ်လိုပုံစံလဲဆိုရပါဒီ3ချက်နဲ့ကျွန်တော်တို့ကနှစ်ဖက်ဟိုမျိုးအဖြစ်လက်ခံတာဒီအောင်ပြန်မောင်းဖြစ်ပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောရေးဆိုခွင့်ရှိသူဒေါက်တာစလိုင်းလှံပုံစခေါင်းကတော့ဒီနေ့ဆွေးနွေးတဲ့အချက်တွေကိုဆုံးဖြတ်အကောင့်ထဲပေါ်ရင်လာမယ့်နှစ်ဆန်းမှာပြည်တော်စုငင်းကြဲရေးညီလာခံကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်
။ JICM ကလည်းကျွန်တော်တို့ခုအလုပ်ဖွဲ့တွေချူစားထားတဲ့တိုင်းဆောင်ရွက်ပေးမယ်ဆိုရင်တော့ကျွန်တော်တို့လာမယ့်နှစ်ဆန်းပိုင်းမှာကျွန်တော်တို့ပြည်တော်စုငင်းကြဲရေးညီလာခံကျင်းပနိုင်တဲ့အခွင့်အရေးတွေဆောင်ရွက်တော့မယ်လို့ဆောင်ရွက်တော့နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းစည်းဝေးမတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအကြားမှာအလို့သဘောဆွေးနွေးပွဲတွေအကြိမ်ကြိမ်ကျင်းပပြီးရရှိလာတဲ့အချက်တွေကိုဒီကနေ့ပြန်လည်ညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရဘက်က NCA ၄နှစ်ပြည့်အခမ်းအနားအပြီးအောက်တိုဘာလ29ရက်ဒါမှမဟုတ်30ရက်မှာ JICM စည်းဝေးကျင်းပနိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆိုပြုထားပါတယ်။ကရင်မျိုးသားစီယုံ KNU ကတော့သူတို့ခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေတွဲဆုံညှိနှိုင်းပြီးမှသာ JICM စီဝေးကျင်းပဖို့မြစ်တက်ရက်ခံထားပါတယ်
။ကိုမိုးစောပြောပြခဲ့တဲ့ငင်းချမ်းရေးဆွေးနွေးပွဲစဖို့တွဲဆုံမှုကနေခုတခါတော့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၄ဘွဲ့နဲ့အပြည့်ရက်ဖို့အစိုးရကိုယ်စားလှယ်အဖွဲ့တွဲဆုံရေးရွှေ့လိုက်တဲ့အကြောင်းကိုလည်းပြောပြပါမယ်ရှင်။ မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတို့ကြားအခုလအတွင်းကျင်းပဖို့သဘောတူထားတဲ့အပြစ်ခတ်ရက်စဲရေးဆွေးနွေးပွဲကိုစီစဉ်ထားတဲ့အတိုင်းမကျင်းပနိုင်တော့ဘဲလာမယ့်နိုဝင်ဘာလဆန်းပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးဇော်ထေကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။မကြာခင်မှာမြောက်ပိုင်းဘွဲ့နဲ့ဆွေးနွေးညှိနှိုင်းဖို့လုပ်နေပါတယ်။အဲဒါနိုဝင်ဘာလဆန်းပေါ့နော်။အော်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ဘွဲ့နဲ့ပေါ့နော်။စာဒီပြေကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အော်တိုဘာလာလည်းကျွန်တော်တွေ့ဖို့မရှိတော့နိုဝင်ဘာလာထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်။ဟိုတွေ့တဲ့ခါမှာလည်းနံပါတ်1ကတော့ရက်ပေါ့နော်။ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ5ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေဘယ်ရက်ကအဆင်ပြေမလဲပေါ့။နောက်ချက်ကတော့တွေ့မဲ့နေရာပေါ့။တွေ့မဲ့နေရာလည်းကျွန်တော်တို့အရင်ကတော့ဆိုင်းတုံမှာနှစ်ချိန်ဆက်တိုက်ကျွန်တော်တို့တွေ့ပြီးအဲ့တော့ဆိုင်းတုံမှာဆက်တွေ့မလားပေါ့။သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်။အဲဆိုပြထားတဲ့နေရာလေးပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုတ်နှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြောင်းကြည့်ပြီးတော့တွေ့ဖို့ရှိပါတယ်။အဲတော့လေးဘွဲ့လုံးနဲ့ပနာမပြစ်ခတ်တကယ်မှုရက်စဲရေးသဘောတူညီချက်လက်မှတ်ထိုးဖို့ရှိပါတယ
်။ပထမသဘောတူညီချက်အရနှစ်ဖက်တွေ့ဆုံကြမဲ့ရက်ဟာသတင်းကျွတ်အများပြည်သူယုံပိတ်ရက်ဖြစ်တာကတကြောင်း NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်လက်မှတ်ထိုးတဲ့လင်းနှစ်ပြည့်အခမ်းအနားတို့နဲ့တိုက်ဆိုင်နေတာကြောင့်အော်တိုဘာလအတွင်မကျင်းပနိုင်တော့ဘဲနဲ့နိုဝင်ဘာလဆန်းမှကျင်းပဖို့အစိုးရဘက်ကအဆိုပြုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကကျိုင်းတုံမှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေအော်တိုဘာလအတွင်တွေ့ဆုံဖို့သဘောတူညီချက်တချို့ရခဲ့တယ်ဆိုပေမဲ့တိကျခိုင်မာတဲ့ဆုံးဖြတ်ချက်တော့မချနိုင်ခဲ့ကြပါဘူး။အဓိကသဘောတူညီလို့မရနိုင်တဲ့အကြောင်းဟာတက်နေရာချထားရေးကိစ္စဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကထုတ်ဖော်ပြောဆိုကြပါတယ်။ဒါအပြင်အပြစ်ခတ်ရက်စဲရေးဆွေးနွေးပွဲတွေမှာတရုတ်ပါဝင်မဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ခဲ့တယ်လို့လည်းဆိုပါတယ်။မဟာမိတ်သုံးဘွဲ့ဖြစ်ကြတဲ့ MNDAA, TNLA နဲ့ AA တို့ကတော့ဒီနှစ်ကုန်ပိုင်းလောက်အထိတစ်ဖက်သက်အပြစ်ခတ်ရက်စဲကြောင်းကြေညာထားပေမဲ့စစ်တပ်ဘက်ကစက်တင်ဘာလ22ရက်နေ့မှာတက်တန်းကုန်သွားတဲ့အပြစ်ရစဲရေးကြေညာချက်ကိုတက်တန်းထပ်မတူတော့ပါဘူး။မဟာမိတ်သုံးဘွဲ့ဘက်ကတော့စစ်တပ်ရဲ့ထိုးစစ်တွေရှိနေသေးရင်တိုက်ပွဲတွေဆက်ဖြစ်နေဦးမယ်လို့သတိပေးထားပါတယ်။လက်ရှိအချိန်ထိတော့မဟာမိတ်သုံးဘွဲ့တရှိရာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်။
တော်ရရှင်များရှင်ရှင်းပြည်2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွဲ့မှာလူလူအထွဲ့တာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောတာရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ်အထွဲ့ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိတဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။တောက်ကြနေညရဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ဒီနှစ်နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့လစ်သီယမ်အိုင်းဘက်ထရီကိုစူးစမ်းခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် nickel battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက
်ဒီနှစ်ဓာတုဗေဒဆိုင်ရာ Nobel ဆုရသွားတဲ့ဆုဟာဘာကြောင့်ထိုက်ထိုက်တန်တန်ရသလဲဆိုတဲ့အကြောင်းသိပ္ပံပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားမှာပါရှင်မတ်မြတ်စုသက်ဟာအမေရိကန်ထက်တန်းချောင်းပြီးတဲ့နောက်16နှစ်အရွယ်မှာပဲစစ်မှုထမ်းဖို့ရွေးချယ်ခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ဖော့တ်လီစစ်တင်တန်းချောင်းတက်ခဲ့ပြီးတော့ logistic specialist အဖြစ်တာဝန်ထမ်းဖို့ဆုံးဖြတ်ထားတဲ့စစ်တင်တန်းတက်နေစဲမတ်စုမြတ်သက်ဟာဘာကြောင့်အမေရိကန်စစ်သည်မီအလုပ်ကိုရွေးချယ်ခဲ့တယ်လဲဆိုတာသူ့ရဲ့မိခင်ဖြစ်သူနယူးယောက်မြို့ကရဲဝန်တန်းတာဝန်ထမ်းဆောင်နေတဲ့မိခင်ဒေါ်လာလဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမတ်စုမုံကတင်ဆက်ပေးထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
မလလဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။သမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။အခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်သမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမဘက်ကနေပြီးတော့စူးစမ်းခဲ့ရတာရှိလဲ။နောက်ဒီမမျက်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစူးစမ်းအထောက်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်အနေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးမှာနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမားတို့ဒီနယူးယောက်ဒီကွင်းစ်ကိုအမားတို့ရောက်တဲ့အခါမှာအတိမိတ်ဆရာအမားတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းစာထားမလဲလဲအမားမသိဘူးမသိတော့အမားက Department of Education ကိုအမားသွားပြီးတော့ငါတို့ကတော့ဒီလိုလာတယ်ငါသမီးလေးကိုကျောင်းတက်ချင်တယ်ဆိုတော့အနှမ်းလိုက်ပြောတော့အမားသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ DOE ကနေပြီးတော့အမားတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအဲ့ဒီကျောင်းတက်ခဲ့လေ certificate ပါလားဆိုတော့အမကမပါလာခဲ့ဘူးဟိုယူရမှလည်းအမမသိဘူး။နောက်အဲ့ဒီကျောင်းကလည်းမပေးဘူးညီမရင်အဲ့တော့အမကို DOE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ New Town High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက grade 9ရနေစတဲ့ရတယ်။အဲ့ဒီမှာကျောင်းစာသွားအပ်တဲ့နေ့မှာတမီးလေးကိုသူတို့ကနေပြီးရေးဖြည့်လေးဖြည့်ခိုင်းတယ်ပြည့်ရခါကျတော့အင်္ဂလိပ်စာ novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအန်နာသူတို့ကနေပဲ grade 9ရနေစတဲ့။နင်အဆင့်မိတယ်ဆိုရင်တော့နင်ကငါတို့တွေကဒီအတန်းခုံပေးမယ်လို့သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုံပေးဘူး။ grade 9ရနေပြီးတမီးလေးကစတဲ့ရတယ်။အဲ့တော့အမကလည်းတမီးလေးကိုအားပေးတယ်။အတမီးအသက်တော့နည်းနည်းနီးကကြီးသွားတယ်။ grade 9အသက်ထက်နီးကကြီးသွားတယ်ဆိုတော့နင်အားမငယ်နဲ့ဒါနင် basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုတမီးလေးကအမစိတ်သက်ခွန်အောင်အမပေးပြီးတော့ဒီ grade 9ရနေပြီးတော့ဒီ New Town High School မှာသူစတဲ့ရတယ်ညီမ။အဲ့တော့ grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်ညီမ။မေဂျာခွဲတဲ့အခါမှာတမီးလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာတမီးလေးရွေးချယ်လိုက်တာကွန်ပျူတာနဲ့စကန်က business ကိုရွေးချယ်တယ်။သို့တော်လည်းပဲသူရွေးချယ်တဲ့ဘာသာရပ်နှစ်ခုမှာတစ်ခုစလုံးကိုသူကမရဘဲနဲ့သူ့ကိုရွေးချယ်လိုက်တဲ့ဘာသာရပ်က forensic science ဖြစ်နေတယ်။ forensic for science ကပြောရရင်အမားတို့မှာလုံးဝ background knowledge အမားတို့လုံးဝမရှိဘူး။ဒါမှမဟုတ်နှစ်ယောက်စလုံးမှာအဲ့နဲ့သူကတမီးလေးက မရွေးချယ်တဲ့ဘာသာရပ်ကိုရပေမဲ့လည်းသူစူးစမ်းတယ်သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့
Okay အဲ့တော့အခုဆိုလို့ရှိရင်လည်းမမျက်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေရလို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်သင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့ American စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် Breakdown မှာသူတို့ကြောင့်ဒီ recruiting တွေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးတော့သူကအဲ့ဒီမှာသူကစိတ်ဝင်စားတယ်သူဆွဲကြိုးလေးကိုသူကရတဲ့အခါမှာသူပြောတယ်ဟိုပေါ့နော်အမေကြီးပေါ့ဟိုမင်းဒီအာမေလေးကိုဟိုသူ join တယ်နဲ့ပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမအမေတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းုံငါမခွဲနိုင်ဘူးပေါ့နော်ဒါပြောရရင်တော့မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မင်းကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရင် option ကြီးအများရှိတယ်ပေါ့ဗျာညာဘောသူပြောရှာတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ကိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ဘာဖြစ်တယ်냐ဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်လာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူတို့ထပ်ပြောပြမိမိတို့ကြောင်လာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတားနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမကနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပေမဲ့လေဒီ high school တက်နေစဉ်ကာလမှာသူကအငယ်နဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအငယ်နဲ့လုပ်တယ်ဥပမာ Saturday တိုင်းမှာသူက future soldier training ဆာရှိတယ် future soldiers training ကိုလည်းသူကအများတော်သူသွားတယ် activity တွေသူလုပ်တယ်ပြီးရတဲ့အခါကျတော့သူက step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးရတဲ့အခါကျသူအုတ်တန်းတက်စာတွေပါသူစိတ်ဆိုတဲ့အဆင့်နေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဆောက်ကယ်လို့လိုင်းလာမှာသူသွားတက်ရတယ်အခုတော့သူကပြီးသွားပြီပေါ့ပြီးတဲ့အခါကျတော့သူဆာမွေးသူ့ကိုဖြည့်ခိုင်းတဲ့အခါမှာအသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းတွင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေအမှဒီ logistic specialist တယောက်အဖြစ်ရတည်ဖို့အတွက်သူကအခုဒီ Virginia Hotley မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတခါထပ်ပြီးနေပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူဟာဒီ US ရဲ့အပြင် out the top overseas ကိုသူဆီလွှတ်ချင်ခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိဘူ
းဟုတ်ကဲ့အဲ့တော့အဲ့ထက်ထဲမှာကိုကိုတိုင်းကလည်းဒီ New York မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင် American စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီ American ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိရင်တော့ဒီစတဂျော်သက်အရွယ်ကနေစပြီးသူကစူးစမ်းခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်သင့်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလဲရှင
်။အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီအော်ဥမာဆိုင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူး။အော်ရောက်ရောက်ချင်းသူ grade 9ရနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးဟာသမီးလေးကိုအမမနိုင်ခိုင်းဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရတာဆိုတာသူကသိတာဆရာမတွေကအစားပါဘူးဖေးမာတယ်ညီမရေပြောရရင်တော့သူတို့ဖေးမာပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံးချင်တယ်ဘာလို့ဆိုတော့အမအဖေနေရာရောအမေနေရာရောတာဝန်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမကဖားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုပ်လုပ်တယ်ဒါပေမဲ့ဟိုဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ၃-၅ခုအမအလုပ်ကိုမလုပ်ဘူးသမီးလေးနဲ့လည်းအမအချိန်ပေးဖို့အတွက်အမရဲ့ကိုယ်ပိုင်အချိန်ကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စီချင်တာလဲ ကိုဖြစ်ချင်တဲ့စန္ဒာတစ်ခုရယ်သာသမီဖြစ်ချင်တဲ့စန္ဒာရယ်သာသမီကိုလည်းအရင်လေးရအောင်မသာသမီဘာဖြစ်ချင်တာလဲအဲ့ဒီစန္ဒာနှစ်ခုကိုအမတို့ကပေါင်းပြီးတော့ဘယ်နှန်းကိုရှောက်မလဲနောက်တစ်ခုကကြတော့သာသမီကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီ foundation ကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဥပမာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလည်းပညာရေးတစ်ခုခုကိုတော့အမကသင်ယူစေချင်တယ်တက်မြောက်စေချင်တယ်ဟိုထူးချွန်မှုဆရာမလိုဘူးဥပမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလည်းလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတင်တယ်သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလေဒီမှာကြုံတွေ့ရမှာတယ်တော့အများကြီးရှိတယ်ဒါကတော့ကိုယ့်ရဲ့နေရာဒေသပေါ်မှာမဟုတ်ဘူးပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှာလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်အဲ့ဒီဟာတွေအတွက်ကိုကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လေလိုသလိုကိုကိုကိုလည်းရက်တည်နိုင်ရမယ်ပါသမီရဲ့အရှိမှာလည်းမမမမရက်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တာပေါ့နော
်မဆုမွန်စီစဉ်ထုတ်လွှင့်ပေးတဲ့မြို့သမီးခန္ဓာကိုမနေ့ကမနေ့မှလည်းပြန်ပြီးနှာစင်နိုင်ပါရဲ့ရှင်။အခုလိုအောက်တိုဘာလကုန်ပြီဆိုရင်အမေရိကန်ပါဝင်အနောက်နိုင်ငံတွေမှာဟော်လိုဝင်းပွဲတော်တွေကျင်းပလေရှိကြပါတယ်။ကလေးတွေကချောကလက်တကြားလုံးတွေကိုတအိမ်တက်ဆင်လိုက်ပြီးတော့တောင်းလေရှိသလိုလူကြီးတွေပါပျော်ပွဲရှင်ပွဲမျိုးစုံကျင်းပတဲ့ဟော်လိုဝင်းပွဲတော်အကြောင်းကိုအောင်အောင်တင်ဆက်ထားတာကိုဒီသတင်းပတ်ရဲ့သုတဆုံနဲ့အမေရိကန်တခွေမှပြန်ပြီးတော့ထုတ်လွှင့်ပေးကြပါရဲ့ရှင်။
ကဘာတဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီတဲ့လူတွေတပြောတပါးဆင်နွှဲလေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရွှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်နွှဲကြတဲ့စောင်းဦးပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman Batman စတဲ့လူစံကောင်းတွေဝတ်တဲ့ဝတ်စားတွေဝတ်ချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိန်ဒစင်အင်္ဂလိပ်ရှိမှာချထားတဲ့ချောကလက်တကြားလုံးစားတာတွေကိုလူတို့လောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ Wow! This is a chicken! Happy Halloween!
Washington DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတန်ယုံတွေမှာလည်း Halloween Party တွေကျင်းပကြပါတယ်။အဲဒီမှာရိုးရအစားအစာအကတောက်စရာတွေနဲ့တန်ယုံတွေကအဲ့ခံလေးရှိပါတယ်။ဒါ့အပြင် Washington DC ရဲ့နာမည်ကြီး Hotel တွေမြစ်တွင်းအပျော်စီးသင်္ဘောတွေပေါ်မှာပါ Halloween Party ပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းဦးပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုံကတော့မပါမပြီးတဲ့ဒလီတစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေရှိပါတယ်။မြို့တော် Washington DC အပြင်ဘက်က Butler's Orchard ဆိုတဲ့ဆက်ကင်းမှာတော့အလှဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါရယ် Maryland ပြည်နယ်ဂျာမန်တောင်မြို့က Butler's Orchard ဆက်ကင်းမှာထောင်ထဲချီတဲ့ရွှေပြုံသီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်လဲဆိုတာကိုပြန်ကြတာပါခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းမှုလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘသူမဆိုပြောမှုကင်းဝင်ကပါတဲ့လေလမ်းလျှောက်နိုင်ကြပါတယ် Butler's Orchard Cycle Manager Tyler Butler က
Every year there's always one or two people that will call
တနည်းကိုတယောက်နှစ်ယောက်ကပြောမှုကင်းနဲ့လမ်းပြောက်နေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထွန်ဆက်နှုတ်တွေပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံသီးကင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်သီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ်Tristan Piazza ကတော့ Halloween အတွက်ရွှေဖြုံသီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ်
။ I'm going to make the scariest face in the whole
night. ငါနဲ့မှကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ဖြစ်ပါမယ
်။ Butler မိသားစုဟာ120 hectare အကျယ်ရှိတဲ့စိုက်ခင်းကိုပိုင်ဆိုင်ပြီးရာသီအလိုက်သီးနှံတွေဟင်းသီးဟင်းရက်တွေပန်းမင်းတွေစိုက်ပျိုးပါတယ်။ဒါပေမဲ့လည်းလူငယ်တဲ့အနည်း60လောက်ကစပြီးတော့ဘသူမဆိုးအခကျင်းတွေပေးပြီးတော့ကိုယ့်ဘာသာလာရောက်စွခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါတယ်။အသက်89နှစ်အရွယ်ရှာလီဘက်ဒလာနဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မွန်းတို့ကဒီအစည်းအဝေးအတွက်အကြံရခဲ့တာပါ
And it's a delight to go out on the farmers which I do a lot
ချန်နယ်ဆင်းရတာပျော်စရာကောင်းလို့ကျွန်မတို့တစ်ချိန်လုံးချန်နယ်ဆင်းပြီးတော့ရွှေဖြုံသီးတွေကိုကြည့်တတ်ပါတယ်အဲ့ဒီမှာအသီးအနှံလာခူးကြတဲ့လူတွေကလည်းကျေးဇူးတင်ကြတယ်ဆိုတော့အားလုံးအတွက်ပျော်စရာပါ
Ken Mariam ga raw sai pyo jan nei ko khle rue ba kho la ba de Bedlas Orchard chan ko yauk yin mwe ye mi Honduras ka chan ko tri ya mi de lo so ba de
It's a little bit of what I used to have as a kid so that's why
Mye ro ga chan nei ma so ga ya ra myo pyan mhat ya si de twet chaung myo pyin ga chan ko khle rue kho la ra ba
အခုခါမှာတော့ Charlie Butler ရဲ့အသက်30အရွယ်မြေးတွေကဒီခြံကိုဦးစီးလုပ်ကင်နေတာပါအထွေထွေမန်နေဂျာ Tyler Butler ကဒီခြံမှာရွှေပြုံသီးဘယ်လိုတီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ကလေးမိဘတွေကသူတို့ကလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ကလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
Jama mi ba re ga le jama ko di kho la le shi bi. Akhu ro jama kle re le pyan kho la ya de a hle yauk ba bi.သူလဲဒီနေရာမှာဆက်နေပြီးအိမ်တောင်ရသားကြအဲ့ဒီနောက်သူ့ကလေးတွေကိုဒီနေရာခေါ်လာအောင်မယ်ထင်ပါတယ
်မိသားစုစိုက်ပျိုးရေးခြံရရာရေရှည်မှာရက်တီဖို့ခက်ခဲတာကြောင့်အခုလိုစောင်းဦးရာသီကာလရွှေဖြုံသီးရွေးပွဲတော်နဲ့ခြံရက်တီးနံရာသီအချိန်မှာလာရောက်လက်ပတ်ဝယ်ယူကြသူတွေကိုအထူးကျေးဇူးတင်ကြောင်းလဲဘတ်လာမိသားစုကပြောပါရယ်ခင်ဗျာ
Pumpkins are pride to the town of Half Moon Bay As the pickup trucks come rolling up their treasures to display
ဒီခါတော့ California မြောက်ပိုင်းကရွှေဖြုံသီးအလေးချိန်ပြိုင်ပွဲအကြောင်းကိုတင်ပြပေးရမယ်Oregon ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေဖြုံသီးကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်ဧပြီလ15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေဖြုံသီးမျိုးစေ့ဟာအလွန်ကောင်းပြီးတော့ရာသီဥတုကလည်းသိပ်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေဖြုံသီးကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ
်။ This warming trend that we seem to be under at least right now has
ဆီရတီသမှာရာသီဥတုကတော်လေးနွေးနေပါတယ်။အေးရနေဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်ဆက်တိုက်ရာသီဥတုကနွေးရောရွှေဖြုံသီးစိုက်ဖို့ရာသီဥတုကအနေတော်ဖြစ်နေပါတယ်။
ဒဲဇာဟာဖေယုံသီးပြိုင်ပွဲမှာ၄နှစ်ဆက်တိုက်အနိုင်ရလာတာပါ။ဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး 15,200 နီးပါးရခဲ့ပြီး Half Moon Bay ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘန်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာ
ပါ You know we spent 12 months on this so this is kind of the culmination of
ရွှေဖြုံသီးစိုက်ဖို့ဆနလအချိန်ယူခဲ့ရတာပါဒါလတော့ကြာထိမ့်သိမ့်လာခဲ့တဲ့ရလတ်ပ
ါသူဟာရွှေဖြုံသီးကိုဘက်ဟိုးကားနဲ့မပြီးတော့ truck ကားပေါ်တင်12နာရီကြာကယ်လီဖိုးနီးယားကိုကားမောင်းလာခဲ့တာလို့ပြောပါတယ်လူတွေတော်တော်များများကလည်းဖြုံသီးကြီးကိုကြိုက်ကြတာကြောင့်ကျေနပ်မိတယ်လို့သူကပြောပါတယ
် Thousands of people will get pictures with it which is you know really kind of why we do this in the first
လူတော်တော်များဒီရွှေဖြုံသီးနဲ့ဓာတ်ပုံရဲနေအောင်ကျွန်တော်တို့ကအကြီးကြီးဖြစ်အောင်စိုက်ခဲ့ရတာပါသူတို့တွေလည်းပြောကြတယ်လေပွဲတော့ပြီးချိန်ကျရင်တော့အင်ကိုယူသွားပြီးအင်ရှေ့မှာချထားလိုက်ပါမယ်
ဒါပေမဲ့ဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူး။ကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မီရှိဂန်ပြည်နယ်ဒီထရိုက်တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေရဲ့ဖြုံသီးနဲ့စော်ကစားစီတဲ့ပွဲတော်အကြောင်းတင်ပြပေးပါမယ်။မြဝန်တွေဝဝန်တွေပင်ကွင်းငှက်တွေကဆလို့တလိဆန်မျိုးစုံရှိကြတဲ့ရိုင်ရဲ့အုတ်အရက်ကတလိဆန်ယုံမှာဝန်နှန်းတွေကရွှေဖြုံသီးအပါဝင်တခြားဆောင်းဥရာသီပေါ်သီးနှံတွေကိုတလိဆန်တွေအတွက်အရှံဘဲထားထားပေးရတယ်တလိဆန်ယုံဝန်နှန်းတဦးဖြစ်သူအဲလိဇဘက်အာဘောကအော်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါတယ်
Today is our smashing pumpkins event
ရွှေဖြုံသီးနဲ့ကစားစီတဲ့အစီအစဉ်ကိုနှစ်များစွာကတည်းကကျင်းပလာတာပါတနစ်ကိုနှစ်ခါကျင်းပပြီးဒီချိန်ကတော့နိုင်ငံတော်အားလိုက်ရဲ့တရရဲ့မှာကျင်းပပြီးနောက်တစ်ချိန်ကိုတော့အခုလို Halloween အချိန်မှာပဲကျင်းပပေးတာပ
ါတလိဆန်တွေကိုပို့ပြီးတော့ပျော်ရွှင်စေလိုတာကြောင့်ပင်ကွင်းခတ်တွေအတွက်ဆိုရင်ရွှေဖြုံသီးကိုအပေါက်ပေါက်အထဲမှာငားတွေထည့်ပေးထားသလိုဝတ်ဝင်တွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ချက်ကြည့်ရှုပေးနေတာကြောင့်လာရောက်လက်ပတ်သူတွေအနေနဲ့တလိဆန်တွေအကြောင်းမေးမြန်းလေ့လာနိုင်သလိုအနီးကပ်ကြည့်ရှုခွင့်ရတယ်လို့တလိဆန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်းစီစဉ်ကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်သုံးဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးအပ်လိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရီတာတင်ကပြောပြပေးမှာပါ
။ဒီနေ့
ရာဓုပေဒနိုဘယ်ဆုရတဲ့ဟာလစ်သီယမ်အိုင်ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုး ਨੇ ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တိုက်တန်ရလဲဆိုတော့သိလာပါလိမ့်မယ်ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ်
ဒီ battery တွေထဲမှာနောက်ဆုံးတီထွင်တဲ့ Noble ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှချက်သေးသေးလေးတွေကစားပြီးလျှက်စစ်စွန့်ရင်ထုတ်တဲ့စိတ်ဝင်ကြီးတွေအထိသုံးနေကြတာပါဒီလိုအသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြတာဖြစ်ပါတယ
်ပထမအဦးဆုံးစတွင်ခဲ့တဲ့ဟာတော့ lead battery အဲ့ဒါကတော့18ရာစုကပြင်သစ်ယူပါပေတာပညာရှင်တဦးကထွင်ခဲ့ပါနောက်19ခုရာစုအစောပိုင်းလောက်ကြာတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူကနီကယ်ဆိုတဲ့ဓာတ်နဲ့ကက်ဒမီယမ်ဆိုတဲ့ဓာတ်ကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့နီကယ်ကက်ဒမီယမ်ကိုထွင်ခဲ့ပါတယ်အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ့ပေါ့ပါပါနဲ့ပယ်နိုင်ပါတယ်ဒါပေမဲ့နီကယ်ကက်ဒမီယမ် battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်အားပြန်ဖြည့်တဲ့နီကယ်ကက်ဒမီယမ်ရဲ့ပြဿနာပါလေဆိုလို့ရှိရင်ဒီမှာ elephant memory လို့ခေါ်ကြပါတယ်ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်ဓာတ်အားအကြာကြီးတွင်းရတာကလည်း၄၀၀လေးလေးသေးတယ်ခဲ battery လောက်တော့မလေးတော့ဘူးပေါ့အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီနှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်1980လောက်မှာစပြီးတော့ထွင်ခဲ့ပါတယ် nickel cadmium လို့ elephant memory မရှိတော့ဘူးသွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြည့်တရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုပေဒနိုဘယ်ဆုရတဲ့ဟာနဲ့ပတ်သက်လို့ကတော့ဒီလစ်သီယမ် ion ပေါ့နော်လစ်သီယမ်မဟုတ်ဘူးနော်လစ်သီယမ် ion လစ်သီယမ် ion battery တော့1980လောက်မှာစပြီးတော့လေးလာကြဒီထွင်ကြတာဖြစ်ပါတယ
်လျှက်စစ်စွမ်းအားကိုထုတ်ပေးဖို့အတွက် battery တွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပါအ
ဲလိုလိုပြောရရင်ဓာတုပေဒဓာတ်ပြောင်းလဲမှုကနေတက်စစ်စီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါbattery ထဲမှာဓာတုပေဒဓာတ်ပြောင်းလဲမှုရှိတယ်အဲဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တင့်ထားလို့မရအောင်ဒါပေမဲ့ဓာတုပစ္စည်းတွေကိုလျှက်လိုက်အရေထဲမှာဓာတုစွမ်းအင်အဖြစ်တင့်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပေးလို့ရတာဟာ battery ဓာတ်အိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့ဓာတ်ထုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမှမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့လျှက်စစ်စီးနိုင်တဲ့လျှက်လိုက်အရေထဲမှာပေါ့နော်အပြင်းနဲ့ဝါယာဂျိုးနဲ့မီလုံတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုယ်တိုင်ကအီလက်ထရွန်တွေကလျှက်လိုက်အရေကိုဖြတ်ပြီးတော့အမတိုင်စီးဆင်းတာလျှက်စစ်ထွက်လာတာပါပဲအပေါ်တိုင်းအမတိုင်မှာရှိတဲ့ဓာတုပစ္စည်းတွေဓာတ်သဘာဝဓာတုပြောင်းလဲမှုကြောင့် oxide lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအမ်းရှိတော့ဘူးဆိုတာအဲ့ဒါကိုပြောတာပါအိမ်မှာလော်လော်လုပ်လို့ရတာရှိပါတယ်အာလူဒါမှမဟုတ်လို့ရှိရင်တံပြာတိကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကတွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်ဒီလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရင်ဒီမှိမ့်မှိမ့်လေးမြင်ရတယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုပေဒ Noble ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ Japan နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုတေသနလုတ်ခဲ့တာပါလေ
ဒီနေ့ Noble ဆုရသူ၃ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစ조사ခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စ조사တယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွင့်မရတဲ့ရေနံလောင်စာသဘာဝတန်ငွေရှားပါမှုအဲ့အချိန်မှာတော်တော်ကိုပြဿနာစပေါ်တဲ့အချိန်အဲ့တော့ရေနံလိုတဘာဝရုပ်ကျွင်းရရတဲ့ဆွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထိုးဖို့စူးစမ်းနေစူးစမ်းနေတဲ့အထက်မှာအဲ့ပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေနေအမှန်မထင်ဘဲနဲ့လျှက်စစ်ဆွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့ဆွမ်းအင်တူလောင်မှုများတဲ့အဲ့တိုက်တေနီယမ်ဆัลဖိုက်နဲ့လစ်သီယမ် ion compound တထုတမျိုးစတွေ့တယ်တွေ့တဲ့အခါမှာဒါကိုရောက်ချပြီးတော့စပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာ lithium ion battery လုပ်နိုင်တယ်ဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်ဆက်နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough က titanium sulfide အစား titanium dioxide နဲ့ lithium နဲ့ ကပို့ပြီးတော့တရက်စစ်သုံးလောင်းနိုင်မယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1985ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံး lithium ion battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုဂ္ဂိုလ်သုံးဦးကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီ lithium ion battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel ဆုပေးတင်တာကြားလာပြီ
1997မှာဇီးကွက်ထဲရောက်လာတဲ့ lithium ion battery ဟာပေါ်ပါပြီးအားသိကောင်းသလိုအားလည်းပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေလျှက်စစ်ကားထိနေရာတကာမှာတုံးနေကြတာပါဒါအပြင်ဒီ battery ကပြန်ပြည့်မြဲစွမ်းအင်တွေရှိကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပျောက်မသွားအောင်တင်ထားပေးနိုင်ပါတယ
်ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အကြိမ်ပေါင်း 4,000-5,000 လောက်အထိကိုဓာတ်အားပြန်သွင်းလို့ရပါတယ်တူရဲ့အထက်မှာရှိတဲ့ဓာတုပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်အကျိန်4000 5000ဆိုလို့ရှိရင်အများကြီးတုံးလို့ရပါပြီခုနောက်ဆုံးပေါ် Tesla ပေါ့နော်ကားတစ်ခုလုံးကိုလျှက်စစ်နဲ့မောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုတုံးပါပြီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့လျှက်စစ်ကားရဲ့ကားစီးရတအားကျလာပါဒါဆိုလို့ရှိရင်နောက်ဆိုဓာတ်စီမတုံးဘဲနဲ့လျှက်စစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားတွေအများကြီးပေါ်လာပါလိမ့်မယ်ဒီဆိုင်ရအကာတာစခန်းမှာလေကဘာအပြင်ပဲမိုင်200လောက်ရောက်သွားပြီကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်တပတ်ပတ်တယ်ဒါပေမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအကာတာစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပောင်နေတဲ့နေရာပေါ့နော်အဲ့ဒီအချိန်ကြာလို့ရှိရင်ဘက်ထရီတွေကိုတုံးရပါတယ်ရင်းတော့နီကယ်ကက်ဒမီယမ်တို့ iron battery တွေဆိုလာပြားတွေကနေပြီးတော့အဲ့ဒီဘက်ထရီကိုတုံးတယ်အခုမိနစ်ကစပြီး lithium iron battery ကိုစပြီးတော့တုံးပါပြီ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပေးမယ်။
တော်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်နဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ကထရမ့်စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါတယ်အထူးစုံစမ်းရေးမှူးရောဘတ်မိုလာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းနေတာပါဗြိတိန်နိုင်ငံလန်ဒန်မြို့နီးမှာရပ်ထားတဲ့ထရက်ကားတစ်စင်းပေါ်မှာတေဆုံးသွားတဲ့လူ39ယောက်နဲ့ပတ်သက်လို့တန်တရားရှိသူနောက်ထပ်2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်ဗြိတိန်အနောက်မြောက်ပိုင်းဝါရန်တယ်မြို့ကအသက်38နှစ်အရွယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဖြစ်ပြီးတော့သူတို့ကိုလူတပ်မှုအပါအဝင်လူကုန်ကူးမှုမှာပူးပေါင်းကြံစည်မှုတွေနဲ့တန်တရားရှိတဲ့အတွက်ဖမ်းဆီးခဲ့တာလို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ဒီအမှုနဲ့ဆက်ဆက်ပြီးတော့ဒီအစောပိုင်းကဖမ်းဆီးထားတဲ့အသက်25နှစ်အရွယ်ထရက်ကားမောင်းသမားကိုလည်းလူတက်မှုနဲ့တန်တရားရှိလို့ဆက်ပြီးတော့ဖမ်းဆီးထားပါတယ်။အမေရိကန်နိုင်ငံရေးလောကမှာဩဇာညောင်းတဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့အောက်လွှတ်တော်အမတ်အလိုက်ဇာကမင်းရဲ့ဇာကနာအခမ်းအနားကိုသူ့ရဲ့နေရပ်မေရီလန်းပြည်နယ်ဘယ်တီမိုးမြို့ကဘက်ပတစ်ဖျားကျောင်းတစ်ခုမှာအခုအတန်းလွှင့်နေချိန်မှာကျင်းပနေပါတယ်။အောက်တိုဘာ18ရက်နေ့တုန်းကအသက်68နှစ်မှာကွယ်လွန်သွားတဲ့အမတ်ကမ်းမင်းသာမေရီလန်းပြည်နယ်ရဲ့အမှတ်9မဲဆန္ဒနယ်မှာ1996ခုနှစ်ထဲကလွှတ်တော်အမတ်ဖြစ်အကြိမ်ကြိမ်ရွေးကောက်ခံခဲ့ရတာပါဒီကနေ့ဇာပနအခမ်းအနားကိုသူ့ရဲ့လှုပ်ဖော်ဂိုင်ဘက်လွှတ်တော်အမတ်တွေအပြင်သမ္မတဟောင်းဘရက်အိုဘားမားနဲ့ဘီလ်ကလင်တန်တို့တက်ရောက်ပြီးတော့အမှတ်တရစကားတွေပြောကြားနေပါတယ်သူဟာအမေရိကန်ဒီမိုကရေစီကိုမဆုံးမနစ်ကာကွယ်ခဲ့သူဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောကြားခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းအမေရိကန်ပြည်သူတွေအတွက်ကြိုးပမ်းဆောင်ရွက်မှုတွေကိုချီးကျူးပြောကြားခဲ့ပါတယ်ရှင်
တောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါအခုညအစီအစဉ်ထုတ်လို့ရမှုကမက်ကင်ပြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်ရှင်မနက်ဖြန်စနေနေ့မနက်ဖြန်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ဖွေဖွေသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.